ဲ့လောကမှာပေါ့နော်နှစ်ပေါင်းများစွာကျင်နေခဲ့ပြုတဲ့မြန်မာနိုင်ငံရဲ့ဆေးလောကအကြောင်းလည်းဆရာကုံတိတယ်ဒီသူတေသနာနဲ့ဆေးလုပ်ငန်းတွေလည်းကုံတိတယ်ဆိုတော့ဒီမြန်မာနိုင်ငံမှာဒီနှစ်နှစ်အတွင်းမှာဒီဆေးပညာနဲ့ပတ်သက်ပြီးတော့တိုးတက်မှုတစုံတရာတွေ့ပါသလားဆရာ
ကင်္ဂလန်အထောက်ထားပြဖို့တော့တော်တော်ခက်တယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအစဉ်အဆက်ကပဲသူသုတေသနလုပ်ငန်းတွေကအမတမ်းအားနေခဲ့တာပေါ့နော်။ခုနမေကွန်းတွေမှာပါတယ်လို့ပြီးခဲ့တဲ့9နှစ်လောက်ကတော့စူးစမ်းလာတော့ဟိုတိုးတက်လာမလားလို့ကျွန်တော်တို့မျှော်လင့်ခဲ့ရနေပြီးတော့တတိယကြီးအာဏာသိမ်းတော့စစ်သုတေသနလုပ်ငန်းတွေကျန်းမာရေးဆိုင်ရာလုပ်ငန်းတွေဘာတိုးတက်တယ်လဲလို့ကျွန်တော်အတော်တော့လိုက်ရှာကြည့်ပါတယ်ခင်ဗျာ။မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကသုတေသနလုပ်ငန်းဦးစီးဌာနရဲ့ website ကိုကြောက်ကြည့်လို့ရှိရင်နောက်ဆုံး2016ခုနှစ်ဟိုနှစ်ပတ်လည်အစီရင်ခံစာနောက်မှမတက်ဘူးတခါသူဟိုလက်ရှိ issue လို့ခေါ်တဲ့လက်ရှိအကြောင်းအရာမှာခေါင်းစဉ်တာပါပြီးတော့စာတင်ထားတာမတွေ့ဘူးเนาะဒါကဟိုစင်စရာနောက်ကျွန်တော်ကဟိုကျန်းမာရေးမိခွန်းတွေလည်းဖြေနေတာ10နှစ်ကျော်ကျော်ရှိပြီရှိတော့နောက်ဆုံးဒီပြည်ကနှစ်နှစ်လောက်ကလူနာတွေအေးနေမကောင်းတဲ့လူတွေရမေးတဲ့မေးခွန်းတွေကိုကြည့်လို့ရှိရင်မြန်မာနိုင်ငံမှာစေတုတုတေသနာရောကျမ်းမာရေးစောင့်ရှောက်မှုရောစေဝါရရှိမှုရောနောက်တစ်ခါကျမ်းမာရေးအသိရောဟာအတော့ကိုအရင်ကတည်းကပိုနှိမ့်ချသွားတယ်လို့ကျွန်တော်မြင်တယ်ဆိုရှယ်မီဒီယာကိုအားကိုးလာကြပြီးတော့ယောဂတစ်ခုဖြစ်တိုင်းဥပမာဆိုရင်ဒီနှစ်နှစ်တော့မှအဆိုးဆုံးကကိုဗစ်ပေါ့နော်ကိုဗစ်နဲ့ပဲဖြစ်ဖြစ်ခုနောက်ဆုံးဟိုမြန်မာလူမျိုးတွေရင်ဆိုင်နေရာဆုံးကတော့ကင်ဆာရောဂါမျိုးမျိုးပေါ့နော်ဒီအကြောင်းတွေကိုသူတို့က Facebook ကိုပဲမေးရတယ်လို့ထင်နေကြတယ်လူတွေအသိပေါ့နော်ဒီကျွန်မရေးအသိအဲဒါဘာကြောင့်လဲဆိုရင်ဒီတာဝန်ရှိတဲ့အစိုးရလုပ်တဲ့လူတွေကစောင့်ရှောက်မှုကုသမှုကာကွယ်မှုနဲ့ပညာပေးမှုတွေကိုနိုင်နိုင်နှင်းနှင်းမလုံနိုင်လို့လူတွေဟာရရအာကုန်တဲ့ဆိုရှယ်မီဒီယာမှာအာကိုရမလားဆိုပြီးလှုပ်လာကြတဲ့အတွက်ကျွန်တော်အမြင်ကတော့ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာမြန်မာနိုင်ငံရဲ့ကျန်းမာရေးဟာသုတေသနလုပ်ငန်း၊ကုသမှုလုပ်ငန်း၊ကာကွယ်မှုလုပ်ငန်းနဲ့ပညာပေးမှုလုပ်ငန်းတွေဟာအတော့ကိုဆူဆူဝါကျတယ်လို့မြင်ပါတယ
်။ဟုတ်ကဲ့ပါဆရာ။အခုလက်တလောလဲအိမ်ကြီးချင်းတရုတ်နိုင်ငံမှာကိုဗစ်ဖြစ်နေတာလည်းများတယ်။များတယ်ဆိုတော့မြန်မာနိုင်ငံမှာလည်းတော်တော်လေးစိုးရိမ်နေကြပါတယ်ဆရာ။ဆိုတော့ဒီလိုမျိုးမှာပေါ့နော်။ကာကွယ်ဆေးကုသမှုထိုးနှံမှုအခြေအနေတွေပေါ့နော်ကိုဗစ်အပြင်ပေါ့နော်ဒီကျန်းမာရေးနဲ့ပတ်သက်ပြီးတခြားကာကွယ်ဆေးတွေရဲ့အခြေအနေပေါ့နော်အဲ့ဒါလည်းနည်းနည်းပြောပြပေးပါဦးဆရာ
ဟုတ်ကဲ့ဒီကိုဗစ်ကတော့ဒီကမ္ဘာလုံးကာယောဂါကြီးဒီကျွန်တော်တို့မြန်မာနိုင်ငံလည်းမြန်မာနိုင်ငံလည်းတော်တော်ခံခဲ့ရတော့ဒါတော်တော်ဆိုးပါပါတယ်ခုကာကွယ်ဆေးကိစ္စကိုပြီးခဲ့တဲ့ NRI ဆိုးရလက်ထက်မှာစတယ်ဒီကိုဗစ်စတာလည်းအဲ့ဒီကလာပေါ့နော်ဆက်စားချင်းဟိုအိန္ဒိယကနေပြီးတော့ကာကွယ်ဆေးတွေရောက်လာပါတယ်အဲ့တော့စစ်အနာသိမှုဖြစ်ပြီးတဲ့နောက်မှာတရုတ်ကကာကွယ်ဆေးတွေဝင်လာပြန်ရောအဲ့တော့ကျွန်တော်မေခွန်းနေအရာလူနာတွေမှာဘာဖြစ်ကြသလဲဆိုတော့ဘယ်ကာကွယ်ဆေးယူထိုးရမလဲဆိုတော့မေခွန်းတစ်ခုပေါ့နော်မသိကြဘူးအဲတချို့ကလည်းဟိုအိန္ဒိယကနေပြီးတော့ဟိုအစိုးရထုတ်ပေးတာဖြစ်ဖြစ်ကိုနီးကိုဟန်နေဖြစ်ဖြစ်ထိုးနောက်ဒုတိယကြိမ်တတိယကြိမ်ထိုးတဲ့အခါကျတော့ဟိုဆေးပြောင်းထိုးစသဖြင့်ပေါ့နော်အဲ့ဒီကျန်းမာရေးအသိပေးမှုကလည်းတော်တော်အားနေလွန်ခဲ့တယ်လို့ကျွန်တော်ယူဆတယ်ဒါကတခုကာကွယ်ဆေးတလားတူကလေးတိုင်းတကဘာလုံးမှာမွေးကလေးကမိခင်ဝန်းနှောင်းကထွက်ကလေးကအနည်းဆုံးတစ်နှစ်ခွဲအထိကာကွယ်ဆေးတွေဟာမဖြစ်မနေထိုးရမယ့်ကာကွယ်ဆေးနဲ့မိဘသဘောအရထိုးရမယ့်ကာကွယ်ဆေးဆိုပြီးနှစ်မျိုးရှိပါတယ်နှစ်မျိုးရှိတဲ့အခါမှာဒီကိုဗစ်ကြောင့်ရောကျမရေးဝန်ကြီးဌာနရဲ့စောင့်ရှောက်မှုအားနည်းချက်တွေကြောင့်ရောကလေးမိဘတွေဟာဟိုကာကွယ်ဆေးကိုအချိန်မီမထိုးနိုင်ကြတာတွေကိုဗစ်ကြောင့်ဟိုဆေးကနေမဖွင့်လို့အဲ့တော့ဒီဟာကိုပြန်ပြီးတော့ဟိုစီးရင်စရာဟို time ဟိုစကေဂျူးခေါ်တာပေါ့နော်အဲ့ဒါကိုပြန်ပြီးတော့ဘယ်လိုပြင်မလဲဆိုတဲ့စနစ်ကလည်းမရှိဘူးခင်ဗျဒါကြောင့်တော်တော်များများကလေးတွေဟာမလွဲမသွေထိုးရမယ့်အရေးကြီးတဲ့ကာကွယ်ဆေးတွေဟာသူလက်ပတ်ရက်ပတ်ကြော်သွားတဲ့ကလေးတွေများတယ်အရေးအတွက်ဆိုတာကျွန်တော်မြင်တာတော့တိမ်ကနန်းမနေတော့ဘူးအဲ့ဒီကလေးတွေအရွယ်ရောက်ရင်ဒီကာကွယ်နိုင်တဲ့ကုဆက်ယောဂါတွေဖြစ်ကောင်းဖြစ်လိမ့်မယ်လို့ကျွန်တော်အမှန်ဆိုရင်ပါတယ်ဒါကြောင့်ချုပ်ပြီးတော့ပြောရရင်ကိုဗစ်ကာကွယ်ဆေးကလေးတိုင်းမဖြစ်မနေထိုးရမယ်ကာကွယ်ဆေးတွေဟာပြီးခဲ့တဲ့နှစ်နှစ်အတွင်း မှာမွေးဖွားတဲ့ကလေးတွေအတွက်ကတော့နောက်အနာကနှစ်အနှဲငယ်အတွင်းကိုကုဆေယောဂါတွေပုံများနိုင်တဲ့အတွက်ဒါအမှန်တမ်းစိတ်မကောင်းစရာဖြစ်တယ်လို့ကျွန်တော်ဖြေပြစေခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့အခုပေါ့နော်ဒီကာကွယ်ဆေးမှာလည်းဟိုကောင်းကောင်းမထိုးပေးနဲ့ဆိုတော့ဒီချင်းမျိုးမှာဒီငကိုကလေးကဒီသူတေသနာမှာအားနေနေတဲ့မြန်မာနိုင်ငံမှာဒီသူတေသနာအခြေအနေကိုနည်းနည်းရှင်းပြပေးပါဆရာ
ဟုတ်ကဲ့ကျွန်တော်ကဟိုမြန်မာဆိုရှယ်လစ်ခေတ်ကလေးကဆေးကြောင်းသားဆရာဝန်ဖြစ်လာပြီးတော့အဲ့ဒီနောက်စစ်အာဏာသိမ်းမှုအခုဆို3ချိန်လုံးလို့ကျွန်တော်ကကြုံရတဲ့ကျမကြီးဌာနဝန်ထမ်းတယောက်ဖြစ်ပါတယ်ဗမာနိုင်ငံလိုဆင်းရဲတဲ့တနည်းအားဖြင့်ဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေမှာဖြစ်လေဖြစ်တတ်ရှိတဲ့ယောဂါတွေဒီလူမှုရေးနှိမ့်ကြလို့ဆင်းရဲလို့ဖြစ်တဲ့ကုသယောဂါတွေဆိုတာရှိပါတယ်ဝင်ရှောဝင်ပြက်ယောဂါဝင်ကာလာဝဲယောဂါစတဲ့ယောဂါတွေနောက်တစ်ခါအာဟာရချုပ်တဲ့မှုယောဂါတွေအဲ့ဒီကိင်္ဂဏန်းတွေကိုပထမအကျင့်စစ်ဆိုရလက်ထက်ကဒီလူမှုရေးအားနည်းလို့ဖြစ်တယ်ဆိုတဲ့အချက်ကိုသူကဖော်ပြဖို့မရဘူးဗျဒါပထမအကျင့်ဒုတိယအကျင့်လည်းပဲကျွန်တော်ကြည့်နေပါတယ်စုစည်းသူတေသနာလုပ်ငန်းတွေဘယ်လောက်တိုးတက်ကောင်းလာနိုင်တယ်လေဆိုမကောင်းဘူးခင်ဗျအစိုးရလုပ်တဲ့လူတွေထုတ်တဲ့စင်စရာကိန်းဂဏန်းတွေကလည်းမယုံရဘူးအစိုးရနဲ့တွဲလုပ်တဲ့ UNICEF WHO တွေကလည်းသူကဒေသတွင်းမှာလာနေတော့ဟိုဒေသအစိုးရရဲ့ဟိုမျက်နှာလည်းကြည့်ရတော့သူတို့ကိန်းဂဏန်းတွေကလည်းတဝက်တစ်ပြက်ပဲမှန်တယ်လို့ကျွန်တော်တွေ့ပါတယ်ခင်ဗျအဲယောဂအစုံမဲ့ HIV အစ TB ယောဂအစမျက်ဖြာယောဂအစပေါ့နော်အဲဒီလိုဖြစ်နေတော့ကဒါကိုကြည်ရမ်းမြသူတည်တနာလုပ်ငန်းတွေအတော်အားနည်းတယ်ဆိုပြီးကျွန်တော်တတ်နိုင်ဆုံးဟိုထောက်ပြပြောဆိုပါတယ်အဲ့ဒီမှာအဆိုးဆုံးကဒီခုကျွန်တော်တို့ဆွေးနွေးနေတဲ့စေတုတေသနာပေါ့
ဒေါက်တာတင့်ဆွေရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်